ဒီသတင်းမှာအတွင်းကရာချီမြို့မှာအသက်သေဆုံးမှုတွေရှိခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလုံးဆော်ခဲ့တဲ့အတွက်ပြည်ပမှာခိုးလုံနေတဲ့ပါကစ္စတန်နိုင်ငံရေးပါတီခေါင်းဆောင်တယောက်ကိုဗြိတိသျှနိုင်ငံတာဝန်ရှိသူတွေကရေးယူဖို့ပါကစ္စတန်နိုင်ငံအစိုးရကတရားဝင်တောင်းဆိုလိုက်ပါတယ်။သူဟာလွန်ခဲ့တဲ့24နှစ်ကပါကစ္စတန်နိုင်ငံကထွက်ပြေးလာတဲ့အချိန်ကတည်းက MQM လို့ခေါ်တဲ့မူတာဟီတာကွာမီမူဗ်မန့်ပါတီကိုဦးဆောင်နေတဲ့အာတာဟူစိန်ဖြစ်ပါတယ်။လန်ဒန်မြို့ကနေတယ်လီဖုန်းကနေတဆင်လမ်းပေးခဲ့တဲ့ဟူစိန်ရဲ့မိန်ကွန်းကိုအတန်ချဲဆက်ကနေထုတ်လွှင့်ပြီးမကြမီမှာပဲ MQM လှုပ်ရှားသူတွေကကရာချီမြို့တဲကပုဂ္ဂလိကပိုင်ရုံးတန်ဌာန3ခုရဲ့ရုံးကန်းတွေကိုဖျက်ဆီးခဲ့ပြီးရဲတွေနဲ့ထိတ်တဲရင်ဆိုင်ခဲ့တာဖြစ်ပါတယ်
။ IS Islamic State ကြွားတွေ2014ခုနှစ်ခေတ်ကထိန်းချုပ်ထားတဲ့ Jara Blues မြို့ကိုသိမ့်ပိုက်ပြီးနိုင်အနေငယ်ချမှာပဲတူရကီတင်ကားတွေနဲ့ Syria အတိုက်ခံတပ်ဖွဲ့တွေဟာ Syria နိုင်ငံမြောက်ပိုင်းကိုဖျက်ကျော်ဝင်ရောက်ခဲ့ကြပါတယ်။ Jara Blues မြို့ဟာလုံးဝလွတ်မြောက်သွားပြီဖြစ်ကြောင်းဆူတာမူရတ်တော်လန်ရေးတပုံအဖွဲ့အကြီးကအမက်အော်တမန်ကပြောပါတယ်
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလေးကိုကိုစော်ဝင်းလှိုင်နဲ့မတ်ဤတန်စင်တို့ကပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုနားဆင်ကြပါတော့မယ်။မနေ့ကဩဂုတ်လ24ရက်နေ့မှာမြန်မာနိုင်ငံအလဲပိုင်းကိုဗဟိုပြုပြီးတော့အင်အားပြင်းထန်တဲ့မီးခရင်လှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီးတော့ဗကန်က6ရောက်အမွေနှစ်ဇေဒီပထိုးတွေအပါအဝင်အဆောက်အဦတွေအများပြပျက်စီးခဲ့ရတဲ့အတွက်အမေရိကန်စိုးရကတော့ကုလသမဂ္ဂကပါဝန်ထဲကျောင်းနဲ့လူအပ်တဲ့ကူညီတွေကိုပေးဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်။အဲ့ဒီငရင်လိုက်ခတ်မှုကိုအိန္ဒိယအိန္ဒိယနိုင်ငံရဲ့အရှေ့ပိုင်းဒေသတွေသာမကဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့နဲ့ထိုင်းနိုင်ငံဘန်ကောက်မြို့တို့ကပါခန်းစားခဲ့ရတာပါ။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
လူဦးရေ 9,000 လောက်နေထိုင်တဲ့6မြို့ရဲ့အရှိတ်ဆက်6မိုင်กว่าမှာမြောက်နဲ့52မိုင်လောက်ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ငရင်းဟာပြန်6တက်တမှရှိရှိတယ်လို့ USGS American ဘူမိတိုင်းတိုင်ရေးဖွဲ့ကထုတ်ပြန်ပါတယ်။အခုလိုလှုပ်ခတ်ခဲ့တဲ့မြန်မာနိုင်ငံငရင်းနဲ့ပတ်သက်ပြီး American သမရကစိုးရိမ်မှုရှိကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေပါကြောင်းဗိုလ်တပုနေမှာပဲသမရအင်ဗျူပြောခွင့်ရ George Arnes ကပြောပါတယ
်။ The United States is monitoring developments from the earthquake that hit North Central
မြန်မာနိုင်ငံရဲ့အလဲမြောက်ဖက်မှာမြင်းကလေးလှုပ်ခဲ့တာနဲ့ပတ်သက်လို့ American ပြည်ထောင်စုကအခြေအနေဖြစ်ထွန်းမှုတွေကိုလေ့လာစောင့်ကြည့်နေပါတယ်။မြင်းကလေးလှုပ်ခတ်မှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေဆဲရှိပြီးရန်ကုန်မြို့မှာရှိတဲ့ American တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းမှာရှိတဲ့အခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်နေပါတယ
်။လိုအပ်တဲ့အကူအညီပေးဖို့အတွက်အမေရိကန်တန်ယုံကလှုပ်ဆောင်နေကြောင်းနဲ့မြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့် Elizabeth Trudeau ကလည်းမြန်မာနိုင်ငံရဲ့ငလျင်တန်းခံရတဲ့အခြေအနေအဖြစ်အဆုံကိုသိရဖို့အတွက်စ조사နေစေဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ပြင်ဆင်ထားကြောင်းပြောပါတယ
်။ We're also awareand have seen the reports of the earthquake that struck north central Burma.
မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာဒီနေ့ငင်းကလေးလှုပ်သွားတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကသတင်းရရှိထားပြီးအသက်ဆုံးရှုံးခဲ့သူတွေရဲ့မိသားစုတွေနဲ့အတူထပ်တူထပ်မြခြေကွဲဝင်နေရပါကြောင်းအသိပေးအပ်ပါတယ်။ငင်းကလေးလှုပ်ခါသွားတာနဲ့ပတ်သက်လို့သတင်းချက်လက်တွေစုဆောင်းနေသေးရှိပြီးမြန်မာအစိုးရပြင်လူသားချင်းစာနာမှုအကူအညီပေးရေးမဟာမိတ်အဖွဲ့အစည်းတွေနဲ့လည်းဤကစွာဆက်သွယ်နေတဲ့အပြင်အခြေအနေကိုနိနိကကလေ့လာနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့အသင့်သင့်ရှိပါတယ်
။တစ်ချိန်တည်းမှာပဲ Republican Party ကသမ္မတလောင်း Donald Trump ကလည်းသူ့ရဲ့ Florida တီနယ်မဲဆွယ်ပွဲရောက်နေတော့မှာပဲမြန်မာနဲ့အီတလီနိုင်ငံတွေကအားပြင်းငလျင်တန်းခံခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးနေမှာဖြစ်ကြောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။မြန်မာနိုင်ငံငလျင်ကော်မတီကအခြေအနေတွေကိုအချိန်လိုက်တပြေးညီသတင်းထုတ်ပြန်ပေးနေတယ်လို့ငလျင်ဗဟိုချက်နဲ့မိုင်၄၀အတွင်းဒေသအခြေအနေတွေကိုစောင့်ကြည့်ဖို့အတွက်နှိုးဆော်ခဲ့ပါတယ်။၆ငလျင်တန်းကြောင့်လူ၃ဦးအနည်းဆုံးသေဆုံးခဲ့ရပြီးငလျင်ဗဟိုချက်နဲ့မိုင်၈၀လောက်ပဲကွာတယ်။ပကံမှာတော့ဇေဒီပထိုးပေါင်း၉၀ကျော်ပျက်စီးခဲ့တယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကပြောဆိုပါတယ်။တနည်းလဲမှာပဲအီတလီနိုင်ငံရောမမျိုးအရှိမြောက်ဘက်မိုင်းတရားကွာကရှီဟောင်းအကူမိုလီမျိုးကလေးနဲ့၄မိုင်ကွာမြောက်၆မိုင်နဲ့ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ပြင်းအား၆တက်တမနှစ်ရှိတဲ့ငင်းငင်းတန်းကြောင့်တစ်မျိုးလုံးနီးနီးပျက်စီးသွားတယ်လို့လူပေါင်း၁၂၀ပဲမနေလဲတိတ်ဆုံးခဲ့ရပါတယ်။အခုလိုဗုဒ္ဓဘူးနေမှာမြန်မာနဲ့အီတလီကငင်းငင်းတန်းခံရသူတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကဝန်내ခြေခွဲချောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်
The Secretary General is very much saddened by the reports of lives lost and damage caused by earthquakes today in Italy and Myanmar.
ဒီမှာဒီကနေ့လှုပ်ခဲ့တဲ့ငလင်းကြောင့်အတွင်းမှုချုပ်ကစိတ်မကောင်းဖြစ်ရသလိုနှစ်နိုင်ငံပြည်သူတွေနဲ့အစိုးရတွေအတွက်ဝမ်းနဲ့ကြေကွဲကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုမျိုးကိုမဆိုအကူအညီပေးဖို့ကုလသမဂ္ဂမိတ်ဆွေနိုင်ငံတွေနဲ့အတူအသင့်ပြင်ထားပါတယ်။ဂျနီဗာအခြေစိုက်အိုချာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်ကူညီခဲ့စေနှိမ့်ဆောင်ရွက်မှုအ ီနိုင်ငံတွေကအစိုးရတွေနဲ့လူထုအတွက်ဝန်ထမ်းချောင်းနဲ့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးအပ်ဖို့အတွက်လုပ်နေကြောင်းပြောဆိုခဲ့ပါတယ်။၆ငလင်းရဲ့ရိုက်ခတ်မှုကိုရန်ကုန်မန္တလေးမြို့ကြီးတွေမှာသာမကအိန္ဒိယနိုင်ငံအနောက်ဘင်္ဂလားဘီဟာနဲ့အာတန်ပြည်နယ်တွေမှာပါခံစားခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာတော့လူတွေဆင်းပြေရင်ထိခိုက်ဒဏ်ရာသူက20လောက်ရှိခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းငင်းငင်းဆုတ်ခတ်မှုကိုခံစားခဲ့ရတာဖြစ်ပါတယ်
။ဒေါက်ကီမျိုးတက်ပြောပြသွားတာဖြစ်ပါတယ်။တစ်ဆက်တည်းပြောရမယ်ဆိုရင်အဲ့ဒီအင်အားပြင်းမြေငင်းတန်းကြောင့်ရေနံကြောင်းနဲ့ပခုတ်ကူမျိုးတွေဒီမှာလူတွေတေဆုံးခဲ့ရတယ်လို့ဗကညာဦးကရှီဟောင်းဖျားလေးအပါအဝင်ကြံတဲ့မျိုးတွေမှာလည်းဇေဒီပထုအများပြပျက်စီးခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ဗကံမှာလှုပ်ခဲ့တဲ့ငလျင်နောက်ပိုင်းမှာအတော်ပြင်းထန်တဲ့ငရင်အဖြစ်ဒေတာကန်ဒီကရှုမြင်ကြပါတယ်။ဆက်တွေ့မီးမြန်းထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ပြင်းအား6တက်သမရှိရှိတဲ့ငလျင်ဟာမြန်မာနိုင်ငံအလေပိုင်း6မြို့ရဲ့အနောက်ဘက်15မိုင်ကျော်အကွာကိုဗဟိုပြုပြီးဗိုလ်ဒူးနေညနေပိုင်း9မိုင်ကျော်မှာလှုပ်ခတ်သွားခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာန USGS ကသတင်းထုတ်ပြန်ပါတယ်။ငလျင်ကြောင့်6မြို့နယ်မှာလူအသေးအပြောက်မကျရသေးပေမဲ့တမိုင်းဝင်ဇေဒီအပါအဝင်ဇေဒီ7စုလောက်အပျက်စီးတွေရှိခဲ့တယ်လို့ဒေသခံဦးစိုးဝင်းကသူ့အတွေ့အကြုံကိုပြောပါတယ
်။ဒီလိုလေကျွန်တော်50ကျင်းတော့ပြင်းတယ်ဒီလိုကြီးလှုပ်တာတော့အဲဒီလိုကတော့လိကြတယ်အဲ့ဒီလိုလှုပ်နေပြီဆိုမှပြုံးကြတာလည်းအထောက်အောင်လှုပ်လိုက်တာအထောက်အောင်လှုပ်လိုက်တဲ့ကြတော့ကျွန်တော်ပြင်တိုက်ထဲမှာကျွန်တော်တာမန်ကလေးကအထက်သားကြီးအောက်ထွက်ချရတယ်လို့ဝမ်းလိုလို့ဖြစ်သွားတာဟုတ်တယ်ပြင်နေရတယ်အဲ့လိုလဲရတာမတွေ့ဘူးဆောင်းမြင်နေဆက်လေးကလည်းရှိရင်ဒီစက်တစ်စီလောက်ရှိတယ်ရှည်ကြီး၆ပြားဆိုတာဟုတ်ကျွန်တော်တပိုင်းမတရားပဲပေါ့သူကလည်းအဲ့ဒီအစတဲ့ဘယ်ရည်ရည်ကြာကြာရတယ်။ဆိုတော့ကျွန်တော်ကျွန်တော်ပြန်နေပြီးပြက်ကြတာများတယ်။ခုဖျားတွေတော့များများ။ဟိုရှိရဆောက်ဦးကြီးရတော့ဒီကြာတာကျွန်တော်တို့ရှင်သာစုလောလောဆယ်နှစ်နှစ်တိုင်နှလုံးရှိတယ်။ဟုတ်တယ်နင်းတည်ရင်လေးလက်ထက်ပေးရလေ။ဟိုလူအသေးပြောက်ပါနာတော့မရှိဘူး
။ချောင်းမြို့နဲ့မဝေးလာတဲ့ရေနံချောင်းမြို့မှာတော့ငလျင်လှုပ်ခတ်မှုကြောင့်အေယာဝတီမြေကမ်းပါပြိုကျခြင်းမှာ၉တန်းချောင်းသူတဦးနဲ့၃တန်းချောင်းသားတဦးမြေပိတည်ဆုံသွားရတယ်လို့ရင်နံကြောင်းမြို့နယ်က NLD ပါတီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတင့်လွင်ကပြောပါတယ်
။ရင်ကြောင်းရဲ့ဇီးရှိခနာတန်းကန်ဖျားပြဲ့သွားတယ်ပေါ့နော်။အမိမောင်သားပြဲ့သွားတယ်။ဒီဖျားတကယ်ကြီးဖျားဆိုတော့ဒီဖျားမှာသာသနာ့ဘာလို့လဲရှိတော့ပေါ့နော်။အဲ့ဒါကြောင့်တက်ဆန်လာပြီးတော့ဒါကိုစောင့်ရှောက်တယ်ပေါ့နော်။အဲ့ရာဝင်းဝိုင်းထားတာရှိတယ်ပေါ့။ဘုရူကမြို့နယ်ကရဲ့ရွာပေါ့နော်။ဒီသွားမှာဇီးမြောင်ကြီးပြီးပြီးပြီးဆုံးတယ်ပေါ့နော်။သူကဒီကဘာနဲ့ညီတော့ဟိုဒီကဲရေးရအောင်လို့အဲကဘာနဲ့ညီရမှာဒီနှစ်ကတော့ပြောအင်္ဂလိပ်ကျွန်တော်ညီပြီးပြီးတော့ပြီးဆုံးတော့ဗောနော်ဟိုတယောက်ကကိုတန်းကျောင်းတူလို့ပြောရတယောက်ကတော့သုံးတန်းကလေးတွေအေးဒီနည်းရတယ်ကျွန်ပေါင်း40တင်တော့အင်တာနက်နေဗောနော်ဒီ client fee ရလို့ပါတော့ကိုလုပ်ကြတယ်တော့ညစိတ်လန့်သွားတော့ဗောနော
်ပကုတ်ကူမြို့နယ်ကွမ်းရွာမှာငလျင်တန်းကျောင်းစေးပေါင်းယူအုတ်နေရန်ပြိုကျရာကအသက်20ကျော်အမျိုးသားတဦးတည်ဆုံသွားရတယ်လို့ပခုတ်ကူမျိုးကံဦးဟန်စော်ဝင်းကပြောပါတယ်
။ဟိုပခုတ်ကူမျိုးနဲ့ကွင်းရွာပေါ့နော်ကွင်းရွာမှာကျွန်တော်တို့ကျွန်တော်ကဗာဂျီနီးယားစေးပေါင်းယုံဘေးမှာသူကတဲလီကက်ဆောက်ထားတယ်ကက်ဆောက်ပြီးတော့ဓာတ်နေတဲ့တဲလီမှာမောင်နှမနှစ်ယောက်အသက်23ပါဝင်းနေမောင်နှမနှစ်ယောက်အဲ့မှာဒီနေလို့တော့အဲ့ဒီစေးပေါင်းယုံဘောဘောကနိုင်ရန်ပြူကြပြီးတော့ပြောပါတယ်ရတယ်ရောဂါလေးဖြစ်တဲ့မောင်ကဆုံးသွားတယ်ကျန်တာကတော့ပကုတ်ကူမှာလည်းမြို့မလမ်းပေါ်မှာတိုက်ခန်းနေပေါ့အဲ့ဒီတိုက်ခန်းကတော့လည်းနည်းနည်းကလည်းကြာပြီကအဲ့ဒီတိုက်ခန်းပေါ်ပိုင်းလေးပေါ့အပေါ်ပိုင်းကျိုးကြတယ်နောက်ကကျတော့ကိုင်းရွာမှာဆိုရင်အဲ့ဒီဈေးကြီးရောအက်ကွဲပြီးတော့ခြိတော်မြေခါတယ်နောက်ကရှစ်တန်းတဲ့ကဒီရှစ်ရချင်းလေးတို့ကချင်းလေးဆိုတော့အကြီးကချင်းလေးကတော်တော်ကြီးတယ်အဲ့သူကမြို့တစ်ဖက်ကယူကြတယ်ပေါ့နော
်ချောင်းမြို့ငလျင်တန်းကျောက်ပကံညောင်ဦးမြို့တွေမှာ ဖျားစီဒီပေါင်း185စုပျက်စီးသွားတယ်လို့ပြည်ညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်အလားတူငလျင်တန်းကြောင့်မင်းမှုမျိုးငကဘွက်တောင်ရှွန့်ချော်ရီတွေရှန်ကြပြီးအမရော်မောင်တော်နှစ်နန်းဆောင်နန်ရန်တွေအကွဲသွားခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့မှာတော့ရတနာမန်အောင်စီဒီထီတော်မြေခါသွားပြီးကြောက်ဖြူမျိုးစေမော်ကြီးရွာနားမှာရှွန့်မီးတောင်ဟာပေ20အမြင့်ထိပေါက်ထွက်ခဲ့ပေမဲ့လူတွေကိုထိခိုက်တာမျိုးမရှိခဲ့ဘူးလို့ကြံကြာရေးဌာနသတင်းမှာတွေ့ရပါတယ
်အဲ့ဒါကတော့ကိုညံဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာစတဲ့ပြောရမယ်ဆိုရင်တော့